တောင်မတင်ရေမချဖြစ်နေတဲ့ရုရှားရဲ့ယူနန်တင်သွင်းမှုကန့်သတ်မဲ့ကိစ္စတနည်းအားနဲ့ဘရပ်ဆဲလ်စ်မှာစတင်မဲ့အရေးပေါ်နီလာခံမတိုင်ခင်မှာပဲပြက်ပြက်သားသားလုံနိုင်အောင်အပေးယူဘာတွေလုပ်နိုင်မယ်ဆိုတာကို EU ဥရောပသမ္မတကအဖွဲ့ဝင်28နိုင်ငံကတာမတ်ကြီးတွေဟာတနင်္လာနေ့မှာဆန်းစစ်နေကြပါတယ်ဘရပ်ဆဲလ်ကနှစ်ရက်ကြာအစည်းအဝေးမှာဒီကိစ္စသဘောတူညီချက်တစုံတရာမရဘဲဖြစ်နေမှာကို EU အရာရှိတွေစိုးရိမ်နေကြတာပါဒီအစည်းအဝေးကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကဗီဒီယိုမင်ကွန်းပေးဖို့ပြောကြမှာဖြစ်ပြီးတော့ယူကရိန်းကိုဝင်ရောက်ကျူးကျော်တာတုံးလာကြောနေပြီဖြစ်တဲ့ရုရှားစီကလည်းထုတ်ကုန်ပြီးဘာမှမယူဖို့ယူကရိန်းသမ္မတက EU ကိုတွန်းအားပေးဖို့ရှိနေတာပါ EU ကလည်းနောက်ဆုံးအဆုတ်ပြုတ်ထားတဲ့အရေးယူဒဏ်ခတ်မှုတွေရေလန်းကလည်းရင်းနှံတင်သွင်းလို့မရတဲ့ကုန်းတွင်းပိတ်နိုင်ငံတစ်ခုဖြစ်တဲ့ဟန်ဂေရီကလည်းပယ်ချထားပါတယ်ရုရှားစီကလည်းရင်းနှံစင်းတွေကိုအရှိအလဲဥရောပကိုတင်ပို့တဲ့ရုရှားရဲ့ဒရူစပါပိုင်လိုင်းကလည်းရယူနေတဲ့ဟန်ဂေရီဟာဒီရုရှားရေနံပေါ်မှာ65ရာခိုင်နှုန်းလောက်မှီခိုနေရတာဖြစ်ပါတယ်။ရုရှားရေနံစာအင်ဂျီချင်းခရိုအေးရှားစီကလည်းရယူနိုင်မှုအတွက် EU ကလည်းရန်ပုံငွေတန်း860ကျပ်မနည်း၄နှစ်အတွက်ချထားပေးဖို့ပါတောင်းဆိုနေတာပါ။ဒရူစပါပိုင်လိုင်းကလည်းရုရှားရေနံတွေရယူနေတဲ့ဆလိုဗေးကီးယားနဲ့ချက်ပြည်သူသမ္မတနိုင်ငံတွေကတော့နှစ်နှစ်ခွဲလောက်ကျဉ်းလွတ်ခွင့်နဲ့လက်ခံထားတာလည်းဖြစ်ပါတယ်။